ထိုင်းနိုင်ငံမှာဘရင်နဲ့တော်ဝင်မိသားစုအပေါ်အသည့်ဖြစ်တယ်ဆိုတဲ့စွဲချက်နဲ့အာမခံချက်မရပဲသတင်းပတ်အတော်ကြားအကျဉ်းထောင်တဲ့ဖမ်းဆီးခံရတဲ့ထိုင်းဒီမိုကရေစီရေးစနပြလှုပ်ရှားသူတွေကိုအမြန်ဆုံးပြန်လှုပ်ပေးဖို့သူတို့ရဲ့မိခင်တွေကတောင်းဆိုလိုက်ကြပါတယ်။သူတို့အနေနဲ့ဒီတိုင်းထိုင်းကြည့်နေမှာမဟုတ်ဘူးလို့မိခင်တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်အတွင်းထိုင်းလူငယ တဲ့ဆန္ဒပြတောင်းဆိုပွဲတွေကိုဗစ်ကာလအတွင်းဇက်တိုက်ပေါ်ထွက်လာခဲ့တာပါအဲ့ဒီဆန္ဒပြပွဲအတွင်းအဓိကကျတဲ့ခေါင်းဆောင်တွေဖမ်းဆီးခံရပြီးသူတို့တွေကအများစုဟာပုံမှန်112လို့လူသိများတဲ့ဘီရင်ကိုစော်ကားတဲ့နိုင်ငံတော်သစ္စာဖောက်မှုအပါအဝင်အခြားပုံမှန်တွေနဲ့ပါတရားစွဲခံခဲ့ရတာပါပြစ်မှုထင်ရှားတယ်လို့ဆုံးဖြတ်ခဲ့ရင်ထိုင်းရာဇဝတ်ကျင်ထုံးအရထောင်ဒဏ်3နှစ်ကနေ15နှစ်အထိကြာခံရမှာဖြစ်ပါတယ်မနစ်ကဆန္ဒပြပွဲအတွင်းအဓိကကျတဲ့ခေါင်းဆောင်10ဦးဖမ်းဆီးခံရပြီးအခုထိအာမခံမရသေးပါဘူးအခြားလူရှားသူ90ကျော်ကိုလည်းရာဇဝတ်ပြစ်မှုတွေနဲ့ဖမ်းဆီးထားပြီးအဲ့ဒီထဲမှာအသက်အငယ်ဆုံး16နှစ်အရွယ်လူငယ်တဦးလည်းပါဝင်ပါတယ်ခင်ဗျာ